မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ရန်ကုန်မြို့တော်စီပင်ရဲ့ဝန်ဆောင်မှုများကို My City App Application ကနေတဆင့်ရယူနိုင်မယ်ဆိုတဲ့သတင်း Trend အစိုးရကိုတရားစွဲမယ်လို့ TikTok အတီးပြုတယ်ဆိုတဲ့သတင်းဇွန်ပြတ်တောက်မှုဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်မြို့တော်စီပင်ရဲ့ဝန်ဆောင်မှုတွေကို My City App Application ကနေတဆင့်ရယူနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရန်ကုန်မြို့တော်စီပင်ရဲ့ဝန်ဆောင်မှုတွေကိုအွန်လိုင်းမှစတင်ဝန်ဆောင်မှုပေးနိုင်ဖို့အတွက် My City App ကို YCTC ကနေမိတ်ဆက်လိုက်ပါတယ် My City App Application ကနေတဆင့်ရန်ကုန်မြို့တော်စီပင်ရဲ့ဝန်ဆောင်မှုတွေကိုအလွယ်တကူခေါ်ယူနိုင်မှာဖြစ်ပြီးတော့စက်မှုဆောင်အမှိုက်သိမ်းဝန်ဆောင်မှုဆေးရုံအမှိုက်သိမ်းဝန်ဆောင်မှုရေပုပ်စုပ်ရင်ဝန်ဆောင်မှုပါမစ်ဝန်ဆောင်ခါ YBPS ရေခွင့်ပြုမိတ်ဝန်ဆောင်ခါ Water Connection အစရှိတဲ့ဝန်ဆောင်မှုတွေကိုအသုံးပြုနိုင်မှာပဲဖြစ်ပါတယ်။ရယူလိုက်တဲ့ဝန်ဆောင်မှုတွေကို service fee ပြန်လည်ပေးချေဖို့အတွက် My City App ထဲမှာ City Pay Wallet ကနေတဆင့်လွယ်ကူစွာပေးချေနိုင်မှာဖြစ်ပြီးတော့ကြားသင့်ငွေပေးချေနိုင်ရန်အတွက် City Pay Wallet ကိုငွေဖြည့်ဖို့လိုအပ်မှာပဲဖြစ်ပါတယ်။လက်ရှိကာလမှာရန်ကုန်မြို့တော်ဘဏ်ယုံခွဲနဲ့ဘဏ်ခွဲများဆိုင်းဆိုင်းပေး၊ CB ပေး၊ OK ဒေါ်လာတို့ကနေတဆင့် City Pay Wallet ထဲကိုငွေဖြည့်ပြီးတော့ကြားသင့်ငွေပေးချေခြင်းအပြင် City Pay Wallet အချင်းချင်းငွေလဲခြင်းတွေကိုပါပြုလုပ်နိုင်ပါတယ်။ My City App ကို Google Play Store နဲ့ App Store တို့ကနေဒေါင်းလုဒ်ရယူသုံးစွဲနိုင်မှာဖြစ်ပြီးတော့အသေးစိတ်အချက်အလက်တွေကို My City App Facebook စာမျက်နှာကနေတဆင့်တည်ရှိနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီး Trend အစိုးရကိုတရားစွဲမယ်လို့ TikTok အတီးပြုတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ TikTok ဟာ American မှာလုပ်ငန်းကိုပယ်ဖြတ်ဖို့မိခင်ကုမ္ပဏီ ByteDance အပေါ်တောင်းဆိုတဲ့အမိန့်ညွှန်ညာစာနဲ့ပတ်သက်ပြီး Trend အစိုးရကိုတရားစွဲမယ်လို့အတီးပြုသွားပါတယ်။ TikTok အနေနဲ့တရားရေးဆိုင်ရာကိစ္စတွေလုတ်ကိုက်မယ်ဆိုတာအတီးပြုလိုက်တာပထမဆုံးအကြိမ်ဖြစ်ပါတယ်။အခုကိစ္စနဲ့ပတ်သက်ပြီးတော့ကောလာဟလထွက်နေတာရက်တရပတ်အနည်းငယ်ရှိပါပြီ။အစိုးရစိုးရိမ်တဲ့ကိစ္စအပေါ်ကျွန်တော်တို့ကလုံးဝသဘောတူညီတာတော့တစ်နှစ်နီးပါးလောက်အပြုတ်သဘောဆောင်တဲ့ဖြည့်ရှင်းချက်ထောက်ပံ့ဖို့ယုံကြည်မှုရှိရှိနဲ့ရှာဖွေခဲ့ပါတယ်။ကျွန်တော်တို့ကြုံတွေ့နေရတာကအစိုးရအဖွဲ့ကအချက်အလက်တွေကိုဂရုမစိုက်ဘဲနဲ့ပုဂ္ဂလိကပိုင်းကုမ္ပဏီတွေအကြားညှိနှိုင်းမှုအတွင်းအတင်းဝင်ရောက်လာပါတယ်လို့ TikTok ရဲ့ပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်။ August 6ရက်မှာ American သမ္မတ Donald Trump ကတော့ ByteDance နဲ့အယောင်းဝယ်လုပ်မှုအားလုံးကိုအမိန့်ကြေညာစာနဲ့ပိတ်ပင်လိုက်ပါတယ်။အဲ့ဒီအမိန့်ကြေညာစာကတော့နိုင်ငံတကာအရေးပေါ်စီးပွားရေးစွမ်းဆောင်ရေးအဥပဒေနဲ့နိုင်ငံတော်အရေးပေါ်အဥပဒေကိုကိုးကားထားပါတယ်။အမိန့်ကြေညာစာက45ရက်အတွင်းတက်ရောက်မှုရှိပါမယ်။ August 14ရက်မှာတော့သမ္မတကနောက်ထပ်အမိန့်ကြေညာစာတစ်ခုကိုလက်မှတ်ထိုးခဲ့ပါတယ်။အဲ့ဒီအမိန့်ကြေညာစာကြောင့် ByteDance ဟာ American မှာ TikTok ကိုရောင်းချတာမဟုတ်ဘဲနဲ့လက်ခွဲတည်ထောင်မှုရက်90အချိန်ရပါမယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ဇွန်ပြတ်တောက်မှုဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဇွန်ဟာနိုင်ီပေါင်းများစွာကြာရှည်ဖြစ်ပွားခဲ့တဲ့ပြတ်တောက်မှုကိုဖြည့်ရှင်းလိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဇွန်ဟာအရှိပိုင်းအချိန်နနက်9နာရီမတိုင်ခင်ပြတ်တောက်မှုဖြစ်ပွားခဲ့ပြီးတော့သုံးစွဲသူအများအပြားဟာ zoom.us website ကိုဝင်လို့မရခဲ့ပါဘူး။ Zoom meeting တွေနဲ့ webinar တွေကိုလည်းမစတင်နိုင်ခဲ့ပါဘူး။သုံးစွဲသူတွေအနေနဲ့ Zoom website ထဲဝင်မရတာကြောင့် Zoom meeting နဲ့ webinar တွေမလုပ်နိုင်တာသိရပါဗျ။ပြဿနာကိုပြင်ဆင်ဖို့စူးစမ်းနေတယ်လို့ Zoom ကထုတ်ပြန်ခဲ့ပါဗျ။အရှိပိုင်းအချိန်နဲ့လည်းတနအိမ်မှာပြဿနာကိုဖြေရှင်းလိုက်ပြီလို့ Zoom ကပြောခဲ့ပါဗျ။ Zoom ပြတ်တောက်မှုကသုံးစွဲသူအနည်းငယ်အပေါ်ပဲတက်ရောက်မှုရှိခဲ့ပါဗျ။တချို့သုံးစွဲသူတွေက Zoom ခေါ်ဆိုမှုအလုပ်ဖြစ်တယ်လို့ဖော်ပြခဲ့ပါဗျ။တချို့ကြတော့လေပုံမှန်ပြုလုပ်နေကြ Zoom meeting တွေမပြုလုပ်နိုင်ဘူးလို့ပြောထားကြပါဗျ။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။